ုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ရဲ့အထူးရညီလာခံမှာတင်ပြတော်တာနဲ့ပတ်သက်ပြီးတော့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်အပါအဝင်တခြားနိုင်ငံတွေကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Miss Yan Healy ထူရညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူခွင့်ရေးချီနေနဲ့ပတ်သက်လို့ဇန်နဝါရီလနဲ့အောက်တိုဘာလကသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်တွေ့ရှိခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေကိုပုတ်ထုနေ့ကတင်ပြခဲ့ရမှာမြန်မာကုစလေအဖွဲ့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးကျော်တင်ကအစီရင်ခံစာကိုအခုလိုဝေဖန်ခဲ့ပါတယ
် It is our honest hope that an independent reporter would always come up with a balanced report My delegation regrets that this is
လက်တဲ့တီးကြားဆောင်စမ်းစစ်ဆေးရေးမှုတအုပ်အနေနဲ့ဗမလိုက်တဲ့အမျှတတဲ့အစီရင်ခံစာတွေကိုအမြဲထုတ်ပြန်ပေးလိုက်မယ်လို့အလေးနဲ့မျှော်လင့်ခဲ့ပါတယ်။ကျွန်တော်တို့ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီနှစ်အစီရင်ခံစာဟာအဲ့လိုမဖြစ်တဲ့အတွက်ဝမ်းနည်းမိပါတယ်။အစီရင်ခံစာမှာမမှန်ကန်မှုတွေ၊လောက်ကျန်မှုတွေအထင်လွဲမှစေတဲ့ဆွဆွဲချက်အများပြပါနေတာကိုတွေ့ရပါတယ်။အပြုသဘောမဆောင်တဲ့ရှုထောင့်ကနေရေးသားထားတာကိုလည်းတွေ့ရပါတယ်
။ဒါ့အပြင်လူခွေးကိုယ်စားလှယ်အနေနဲ့အစီရင်ခံစာကိုအချိန်ကပ်ထုတ်ပြန်ခဲ့တဲ့အတွက်ကြောင့်လေနေပြည်တော်ကိုပြန်ညွှန်းဖို့နဲ့တည်တည်ကြကြလည်လာဖို့အချိန်ကောင်းကောင်းမရတဲ့တွင်လေမြန်မာတာမကြီးကတရားဝင်မကျေနပ်ချက်ကိုတင်သွင်းခဲ့ပြီး Miss Yan Healy ရဲ့အစီရင်ခံစာမှာချုပ်ယွင်းချက်တွေကိုအခုလိုထောက်ပြခဲ့ပါတယ
် In assessing human rights we need to compare today's situation with Myanmar's of 4 years ago no one could dispute thatThe democratic transition has brought about
ပြည်ပြာမှာဒီနေ့မြန်မာနိုင်ငံအခြေအနေနဲ့လွန်ခဲ့တဲ့၄နှစ်ကအခြေအနေကိုနှိုင်းယှဉ်ကြည့်တင်ပါတယ်မြန်မာနိုင်ငံမှာအသွင်ကူးပြောင်းမှုကာလအတွင်းမှာဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ကြီးမားတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးမြန်မာနိုင်ငံအနေနဲ့အခြားနိုင်ငံတွေလိုလွတ်လပ်ခွင့်ရှိတဲ့အပြင်လူ့အဖွဲ့အစည်းများလည်းလွတ်လပ်ခွင့်နဲ့ပဲပိုကျပြန့်လာသလိုမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာစုယုံခွင့်တွေရှိလာပါပြီစီးပွားရေးတကလည်းပိုပွင့်လာပြီးpolicy တွေလည်းပုံမပွင့်လင်းလာတဲ့အပြင်နိုင်ငံရေးစုဝေးပွဲကြီးတွေကျင်းပနိုင်တဲ့အတိုင်းတာဟာလည်းဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရရှိလာတယ်ဆိုတဲ့အရေးလက္ခဏာပါပဲဒီအချက်လက်တွေကိုအစီရင်ခံစာမှာဖော်ပြထားခြင်းမရှိပါဘူ
း Miss Yan Healy ရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့ကြတဲ့ညီလာခံတက်ရောက်တဲ့ကိုယ်စားလှယ်များနဲ့ဗြိတိန်သမ္မတကြီးကတော့လူ့အခွင့်အရေးချိန်နည်းနဲ့ပတ်သက်လို့အဆုတ်ရည်မကင်းဖြစ်မှုတွေကိုတင်ပြခဲ့ပါတယ
် In the lead up to the elections there has been a shrinkage of civil society space creating difficulties for the media and human rights
ဒီကဘွယ်ကျင်းပဖို့နီးကပ်လာဒီမှာအခြေခံလူမှုအဖွဲ့အစည်းရဲ့လုပ်ပိုင်ခွင့်နည်းမျဉ်းကျင်းမြောင်းလာပြီးတော့မီဒီယာနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေအတွက်ပုံမှုအခက်အခဲတွေကြုံတွေ့လာတာတွေ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုယုံခွင့်လို့နဲ့ပတ်သက်ပြီးတော့ကန့်တတ်ချုပ်ချယ်မှုတွေတိုးလာတာတွေ့ရတယ်လို့ဖန်ဆီးမှုတွေရှိပြီးစွဲချက်တင်ခံထားရသူတွေလည်းရှိနေပါတယ်ရခိုင်မှာရိုဟင်ဂျာလူမှုအဖွဲ့အစည်းရဲ့အခြေအနေဟာလည်းမြန်မာနိုင်ငံအတွက်အရေးကြီးလှုပ်ဆောင်ပေးရမယ့်ကိစ္စရပ်တစ်ခုဖြစ်နေပါတယ
်တရုတ်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခံရစေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့တာကိုချီးကျူးလိုက်ပါတယ
် China has all along remained seized off and actively supported this peace process and commends the Myanmar government for maintaining social stability and governance social development
ပြည်နိုင်ငံအနေနဲ့ငင်းကြဲရေးဖော်ဆောင်မှုကိုအစဉ်တစိုက်ထောက်ခံအားပေးလာတာဖြစ်ပြီးမြန်မာအစိုးရအနေနဲ့လူမှုရေးတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုကိုဖော်ဆောင်နိုင်တဲ့ကြိုးပမ်းမှုတွေကိုချီးကျူးပါတယ်လူ့အခွင့်အရေးကာကွယ်ဆောင်ရွက်ရမှာမြန်မာနိုင်ငံအနေနဲ့ပြည်တွင်းရေးကိစ္စရဖြစ်ပြီးအချုပ်အခြာအာဏာပိုင်ဆိုင်မှုကိုနိုင်ငံတကာကလေးစားဖို့နဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိုဝိုင်းဝန်းကူညီကြဖို့တိုက်တွန်းပါတယ်
။အမေရိကန်အမျိုးသမီးကိုယ်စားလှယ်ကရိုဟင်ဂျာမွတ်စလင်တွေခွဲခြားဆက်ဆံမှုခံနေရတဲ့အကြောင်းစိုးရိမ်မကင်းဖြစ်မှုကိုအခုလိုထပ်လောင်းပြုတ်ခဲ့ပါတယ
်။ Reiterate a serious concern about discrimination and violence against members of the Rohingya and the
Rohingya ရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံတခွင်ရှိမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထပ်လောင်းပြောလိုပါတယ်။စီရင်ခံစာမှာဖော်ပြထားတဲ့အတိုင်းရိုဟင်ဂျာတွေနဲ့မွတ်စလင်တွေဟာဆက်လက်ပြီးခွဲခြားဆက်ဆံခံနေရပါတယ်။ခရီးသွားလာခွင့်အသက်မွေးဝမ်းကြောင်းခွင့်နဲ့ပညာရေးနဲ့ကျန်းမာရေးပြုစုဆောက်ရှောက်ခွင့်တွေမှာခံစားခွင့်တွေမှာကန့်သတ်ခွင့်တွေရင်ဆိုင်နေရပြီးအမျိုးဘာသာတာသနာကာကွယ်ဆောက်ရှောက်ရေးဥပဒေရလည်းနှိပ်ကိုခံနေရတာဖြစ်ပါတယ်။ဒါအပြင်ဒီနှစ်တခြားနိုင်ငံတွေကိုခြေချဖို့ထွက်ပြေးကြသူတွေအရေးလဲကျမတို့စိုးရိမ်ပါတယ်လို့အမေရိကန်ကိုယ်စားလှယ်ကပြောသွားတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကိုယ်စားချက်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေကိုကြိုဆိုလိုက်ပေမဲ့ ယုံကြည်ချက်ကြောင့်အကျဉ်းချနေကြသူတွေအားလုံးကိုပြန်လွှတ်ပေးဖို့အခုလိုတောင်းဆိုလိုက်ပါတယ
် We urge the government to release all those imprisoned for exercising the right to freedom and expression and to ensure a safe and
an ဒါဆိုသူတို့ပြောဆိုမှုကြောင့်အကျဉ်းချနေကြသူအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လူအခွင့်လှုပ်ရှားသူတွေနဲ့သတင်းထောက်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆို green ပြုဖို့အပြင်ဘေးအန္တရာယ်ကင်းရှင်းစွာလှုပ်ရှားလူဆောင် green ပြုဖို့တိုက်တွန်းပါတယ်ဒါအပြင်အထူးကိုယ်စားလှယ်ကိုလည်းသူသွားလိုတဲ့နေရာကိုသွားခွင့်ပြုဖို့နဲ့လူခွင့်ရေးမဟာမင်းကြီးရုံွယ်ဖွင့်လှစ်နိုင်မဲ့အချိန်ချမှတ်ပေးဖို့ကိုလည်းတိုက်တွန်းပါတယ်
။အီရန်၊ကျူဘာ၊ရုရှား၊မြောက်ကိုရီးယားနဲ့လောနိုင်ငံကကိုယ်စားတွေကတော့မြန်မာနိုင်ငံပေါ်ခုလိုလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးခန့်အပ်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ခါထူထူးညီလာခံတတိယကော်မတီမှတင်ပြဆွေးနွေးတာတဲ့ဂျနီဗာရှိလူခွင့်ကောင်စီမှကျင်းပတဲ့ UPR ခေါ်နိုင်ငံတကာပုံမှန်ပြန်လည်လည်လာတုံးတက်တဲ့စနစ်ရဆွေးနွေးဖို့လိုလားတဲ့အကြောင်းတိုက်တွန်းခဲ့ကြပါလေမြန်မာနိုင်ငံဒီနေ့နိုဗင်ဘာလ9ရက်နေ့မှာတော့လူခွင့်ကောင်စီရဲ့ UPR မှာတင်ပြဆွေးနွေးဖို့လည်းရှိပါတယ်ရှင်